Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240.49ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကြောင်းလည်းပါခင်ဗျာ။ဂျေရုဆလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်အရေးအပြန်လည်ယုံကြည်မှုတွေရဖို့ခရစ်မတ်နေ့မှာပိုဟမ်းမင်းကြီးကဆန္ဒပြလိုက်ပါတယ်။တနင်္ဂနွေနေ့ကအတည်ပြုခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်တူခန့်အပ်ဖို့တိုက်တွန်းတောင်းဆိုထားပါတယ်။ဒီလိုသတင်းတွေကိုရှားဖောင်တဲ့အတူကျွန်တော်တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာ့ရှင်ခုမနက်ခင်းနှဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့27ရာစုပင်လုံကြီးလာကန်တတိယအကြိမ်ဆွေးနွေးပွဲအတွက်အကြိုဆွေးနွေးပွဲတွေလုပ်နေတာကိုတာမြင့်တာဟာတမရဘက်ကကြီးမဟုတ်ပဲအစိုးရဘက်ကပါပါလာတယ်လို့ရှားနိုင်ငံရေးပါတီကပြောပါတယ်
မန္တလေးရဲ့တောက်မဲရဲ့တာမီရဲ့ဟောကြားကျွန်တော်လို့ဖို့ကျန်တဲ့နေရာတွေသားတာပေါ့ဗျ
ာ SNLD တွဲဖက်အတွင်ရေးမှုရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာအပိုငွေရဖို့အလုပ်ကိုင်တွေကဘာတွေလဲမလေးရှားရဲ့လူစွမ်းအားအရင်မြေဝန်ကြီးဌာနကပြည်ပကလာတဲ့အလုပ်သမားတွေအခွင့်ပေးစရာမလိုတော့တဲ့အကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်အမေရိကန်ရောက်ခရီးယံဘာသာဝင်မြန်မာနယ်ပွားတွေရောခရစ်စမတ်ပွဲတော်ကိုဘလို့ဆင်နွှဲကြသလဲဆိုတာနားဆင်ကြရမှာပါအခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ရှားဖောင်တို့ကကြေညာပါမယ်ရှင
်ဂျေရုဆလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်အရေးအပြန်လည်ယုံကြည်မှုတွေရနိုင်မှုပိုဟမ်းမင်းကြီးဖရန်စစ်ကမနေ့ကကြောက်ခဲ့တဲ့ခရစ်စမတ်နေ့မှာဆန္ဒပြတိုက်တွန်းလိုက်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းအကြားတင်းမာမှုတွေတိုးလာနေပြီးတော့တစ်ဖက်နဲ့တစ်ဖက်တဖက်ပြန်လန်းတွစ်ဆုံညှိနှိုင်းမှုတွေပြန်ဆနိုင်လိမ့်မယ်လို့လည်းသူမျှော်လင့်နေအကြောင်းအဆုံးမှာတော့ညှိနှိုင်းမှုတွေကဘယ်အဖြေကိုရှာနေမှာဖြစ်တယ်လို့ဆိုပါတယ်ဂျေရုဆလင်ကိုအစ္စရဲနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပါလက်စတိုင်းတွေမချေမနှက်ဖြစ်နေခဲ့ကြတာပါကလေးသူငယ်တွေပြည်ပခါတွေအကြားဒုက္ခရောက်နေကြတဲ့ကိစ္စကိုလည်းပိုဟမ်မင်းကြီးဖရန်စစ်ကပြောပါတယ်ဆစ်ဖြစ်မဲ့အရေးအခြေတွေကမ္ဘာတစ်ဝှမ်းမှာမြင်နေရတဲ့အကြောင်းကိုရီးယားကျွန်းဆွယ်အရေးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေရဖို့လိုတယ်လို့လည်းပိုဟမ်းမင်းကြီးကဆိုပါတယ်ဗာတီကန်မှာကျင်းပတဲ့ဒီခရစ်စမတ်နေ့အကြိုဝိပုစုတောင်ပွဲမှာပေးသက်1000လောက်တက်ရောက်ခဲ့ကြပါတယ်ကမ္ဘာတဝန်းက 1.2 ဘီလီယံကျော်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအနေနဲ့နေရက်ဒေသတွေကနေပြီးတော့မောင်းထုတ်ခံနေရတဲ့ရွှေပြောင်းခြေချသူတွေကိုဥပိ္ပခါပြုမထားကြဖို့လည်းပိုဟမ်းမင်းကြီးဖရန်စစ်ကခရစ်စမတ်နေ့မှာတိုက်တွန်းခဲ့ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိဌာန်ဒုံးကျည်အစီအစဉ်နဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွေပြပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလော့ဖရော့ဖ်ကနိုင်ငံပိုင်မီဒီယာမှာပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီကိစ္စကိုစိတ်ရည်နည်းလမ်းနဲ့ချင့်ကပ်ဖြေရှင်းတဲ့အစီအစဉ်မျိုးမရှိဘူးလို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ကိုရီးယားကျွန်းဆွယ်တင်းမာမှုတွေရှင်းချနိုင်ရေးအတွက်နိုင်ငံအားလုံးကအပြုသဘောဆောင်ထိန်းသိမ်းသိမ်းဆောင်ရွက်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးဟွာချောင်ယင်းကလည်းမိနစ်တနင်္လာနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခအရေးယူမှုအသစ်တွေဟာအယက်သားတွေပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာထိခိုက်မှုတွေမရှိသင့်တယ်လို့ပုံမှန်စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအပေါ်ထိခိုက်မှုတွေမရှိသင့်ဘူးလို့တရုတ်နိုင်ငံကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ပြီးမြောက်ကိုရီးယားနိုင်ငံကနေဒါမှမဟုတ်နိုင်ငံစီကိုတားမြစ်ကုန်စည်တွေတရားမဝင်သယ်ဆောင်တယ်လို့တင်ပြရရှိတဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်စုံစမ်းစစ်ဆေးသွားမဲ့အဆိုပြုချက်တရားကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တောက်ကြနေ့တုန်းကတညီတညွတ်တဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံမှာအသစ်ထုတ်ပြန်ထားတဲ့ရေးပေါ်ကြေညာချက်ကကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့သဘောပဲလို့တူရကီကရှေ့နေတဲ့နိုင်ငံသမားတွေကသတိပေးပြောဆိုနေကြပါတယ်။ပြည်သူတွေအနေနဲ့နုံနုံကြကြရှိနေကြဖို့နဲ့လုံခြုံရေးအဖွဲ့တွေကိုဖွဲ့ထားကြဖို့လည်းသူတို့ကတိုက်တွန်းနေပါတယ်။တနင်္ဂနွေနေ့တုန်းကထုတ်ပြန်လိုက်တဲ့ရေးပေါ်ကြေညာချက်ဥပဒေသစ်ဟာ2016ခုနှစ်ဇူလိုင်လတုန်းကအာဏာသိမ်းမှုကြံစီမှုကိုတားမြစ်ခဲ့ကြတဲ့ရဲသူအရဲသားတွေကိုပြည်ထောင်ကကင်းလွတ်ခွင့်ပေးခဲ့တာပါ။အဲ့ဒီမတိုင်ခင်တုန်းကတော့ရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရအရာရှိတွေကိုပဲကင်းလွတ်ခွင့်ပေးထားတာပါ။လက်ရှိသမ္မတထိုင်အဲဒိုဂန်နဲ့ရေရှည်ရင်းနှီးလာခဲ့သူတူရကီသမ္မတဟောင်းဖြစ်တဲ့အဗ်ဒူလာဂူအော်ကလည်းအခုထုတ်ပြန်တဲ့ဒီဥပဒေအသစ်ပေါ်မှာစိုးရိမ်ပူပန်တဲ့အကြောင်းရှာရှာပါပါထုတ်ဖော်ပြောဆိုလာပါတယ်။တူရကီနိုင်ငံရဲ့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ဒီ Republican P People's Party ကလည်းအခုဥပဒေသစ်ကိုအခြေခံဥပဒေဆိုင်ရာတရားရုံးမှာတင်ပြလျှောက်ထားမယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။ဒီဥပဒေသစ်ကြောင့်တိုက်ခန့်ဆန္ဒပြသူတွေကိုအာဏာသိမ်းဖို့ကြိုးပမ်းခဲ့တဲ့သူတွေနဲ့ဆက်ဆက်တယ်ဆိုတော့ဆွဆွဲချက်တွေနဲ့တိုက်ခိုက်မှုတွေဖြစ်လာတယ်လို့လည်းအတိုက်ခံပါတီသစ်တခုကပြောပါတယ်။တူရကီဆိုရကတော့အခုထုတ်ပြန်တဲ့ရေးပေါ်ညင်ညာချက်ဥပဒေသစ်ဟာအနာသိမ့်မှုကြိုးပမ်းသူတွေကိုလက်မပေါ်ထွက်ပြီးတော့ဆန့်ကျင်ခဲ့ကြတဲ့ရက်သူရက်သားတွေကိုအကာအကွယ်ပေးဖို့ထုတ်ပြန်ခဲ့တာလို့ကာကွယ်ပြောဆိုနေပါတယ်
။ရုရှားတိုက်ခင်ခေါင်းဆောင်အလက်စီနာဗနီဟာလာမယ့်နှစ်မှာကျင်းပမယ့်ရုရှားသမ္မတရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကသူ့ကိုဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ပိတ်ပင်လိုက်တဲ့နောက်သမ္မတရွေးကောက်ပွဲမှာမဲမပြေးပဲသပိတ်မောက်ကြဖို့တောင်းဆိုလိုက်ပါတယ်။နာဗနီဟာရာဇဝတ်မှုဆွဲချက်တွေနဲ့ပြစ်မှုထင်ရှားတဲ့အတွက်2018မတ်လမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာသူ့ကိုဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်ပိတ်ပင်တဲ့မဲခွဲဆုံးဖြတ်ချက်တရကိုရုရှားဘိုဟိုရွေးကောက်ပွဲကော်မရှင် CEC ကမနေ့တနင်္လာနေ့မှာလှုပ်ခဲ့တာပါ။အာဂဒီလိုက်စာမှုတိုက်ဖျက်ရေးဘလော့ဂါတူလည်းဖြစ်တဲ့မစ္စတာနာဗနီနဲ့သူ့ရဲ့နောက်လိုက်တွေကတော့ဒါဟာနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်။သမ္မတကိုယ်စားလှယ်အဖြစ်အမည်စင်းတင်သွင်းနိုင်ဖို့လိုအပ်တဲ့နိုင်ငံတော်ဝန်ကထောက်ခံမှုအရေးအတွက်ကိုသူရရှိထားပြီလို့မစ္စတာနာဗယ်နီကကြေညာလိုက်ပြီးနောက်တရမှာပဲရွေးကောက်ပွဲကော်မရှင်ကအခုလိုဆုံးဖြတ်ချက်တရကိုချမှတ်လုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းတနင်္လာနေ့မှာဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာတော့သမ္မတရွေးကောက်ပွဲမှာမဲမပြေပဲတပိတ်မောက်ကြဖို့သူရထောက်ခံသူတွေကိုတောင်းဆိုတဲ့နာဗယ်နီရဲ့ရုပ်သံဗီဒီယိုထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ထောင်အမေရိကန်တန်မြန်မာပိုင်းကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ခင်ဗျာ။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရရင်အသေးချာပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညေးလူသားတွေကိုနိုင်ငံတွင်းဝင်ရောက်လုပ်ကံခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။ OIC လို့ခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတင်သွင်းတဲ့အဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂရဲ့ထွေထွေညီလာခံမှာဒီဇင်ဘာလ24ရက်တနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာထောက်ခံမဲ122မဲကန့်ကွက်မဲ10မဲနဲ့မဲမပြည့်ပဲကြားနေတဲ့နိုင်ငံက24နိုင်ငံရှိခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတဲ့နိုင်ငံတွေထဲမှာမြန်မာနဲ့အတူတရုတ်၊ရုရှား၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေပါဝင်ကြပါတယ်။ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ထဲမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်ဆင်ရေးတွေလုပ်နေတာတွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တဦးကိုခန့်အပ်ဖို့လဲတိုက်တွန်းတောင်းဆိုထားပါတယ်။အခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်က6သိန်းခွဲကျော်ရှိနေပါပြီ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့မစ်ယန်ဟီလီကိုမြန်မာအစိုးရကပြည်ဝင်ခွင့်ဗီဇာမပေးတဲ့အကြောင်းနဲ့သူနဲ့ပူးပေါင်းဆောင်ရွက်မှုတွေအားလုံးကိုလည်းလုံးဝမဟုတ်တဲ့အကြောင်းမြန်မာစစ်အာဏာကပြီးခဲ့တဲ့အပတ်အတွင်းမှာပဲအကြောင်းကြားခဲ့ပါလေ
။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကမြန်မာစစ်အာဏာပေါ်ဖိအားပေးမှုတွေလှုပ်လာတာနဲ့မကြခင်မှာပဲဒုက္ခသည်တွေကိုသူတို့ရဲ့နေရာစီပြင်ပို့မှဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဝန်ကြီးမိုဟာမက်နာစီယာကပြောကြောင်းENI သတင်းဌာနကဖော်ပြပါရယ်ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာတွေအပေါ်ကိုလွန်စွာစိတ်ရှည်တီးခန့်တဲ့ချင်းကပုံမျိုးနဲ့ဆက်ဆံနေတာဖြစ်တယ်လို့ရိုဟင်ဂျာတွေကိုနေရပြန်ပို့ရေးသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ဖို့လှုံ့ဆော်နေတယ်လို့လည်းမနေ့တနင်္လာနေ့ကကော့ဆက်ဘဇားမှာပြုလုပ်တဲ့ထောက်ပံ့ကြေးပေးဝေတဲ့အစီအစဉ်တွင်မှာတမ်းမရေးဝန်ကြီးမိုဟာမက်နာစီပြောကြားခဲ့တာကိုဒါကာ Times သတင်းဌာနကကိုးကားပြီးဖော်ပြထားပါရယ်ဒုက္ခသည်တွေအပေါ် Causes Visa ဒေသခံတွေရဲ့ထောက်ပံ့ကူညီမှုတွေကိုလည်းနာဆင်ကချီချူပြောဆိုသလိုဘင်္ဂလားဒေ့ရှ်မြေပေါ်မှာရိုဟင်ဂျာတွေတဦးတယောက်မှတည်ဆုံတာမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးကိုကင်တွယ်နိုင်ဖို့အတွက်ဒီလအစောပိုင်းကပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြား JWG ပူးရဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခိုးလုံသွားကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ပို့ရေးကိုကြီးကြပ်မဲ့ပူးရဲလုပ်ငန်းအဖွဲ့ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကတာဝန်ရှိသူ15ဦးစီနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာ တန်းလာနေမနဲ့စောစောပိုင်းကအသေးခံဘုံဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတော့အဲ့ဒီမှာထောက်လိုင်းအရာရှိ2ဦးနဲ့ရဲသား4ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာသူ2ဦးရှိခဲ့တယ်လို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်မြို့တော်ကဘူးရဲ့လူသွားလူလာများတဲ့လမ်းမတစ်ခုကစစ်ဆေးရေးဂိတ်တစ်ခုနားမှာအဲ့ဒီဖောက်ခွဲမှုဖြစ်ခဲ့တာပါIS စစ်သွေးကြွအဖွဲ့ကတော့ဒီဖောက်ခွဲမှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေရှိနေတဲ့ဒီစစ်ဆေးဂိတ်အနားကိုဖောက်ခွဲသမားကလမ်းလျှောက်ချဉ်ကပ်လာခဲ့ပြီးတော့သူ့ကိုယ်သူဖောက်ခွဲစီရင်ခဲ့တာလို့အာဖဂန်နစ္စတန်အရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းအသိပေးအကြောင်းကြားရတယ်လို့သမ္မတရဲ့အင်ပီရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကဆိုပါတယ်။ပြီးခဲ့တဲ့တပတ်ကပဲဒီမြို့တော်ကဘူးမှာရှိတဲ့လုံခြုံရေးတင်နန်းအဆောက်အဦတစ်ခုကိုဒီအတိုက်ခိုက်လောက်တာခံခဲ့ရပြီးတော့အဲ့ဒါကလည်းသူတို့ရဲ့လက်ချက်ပဲဖြစ်တယ်လို့ IS သွေးကြွအဖွဲ့ကပြောဆိုထားပါတယ
်အမေရိကန်ကင်ညာနဲ့ဆိုမာလီအစိုးရတပ်ဖွဲ့တွေအတွက်သူရှုလုတ်တယ်လို့ဆွတ်ဆွဲပြီးတော့ဒီအသက်16နှစ်အရွယ်ယောက်ျားလေးတူပါဝင်လူ9ဦးကိုဆိုမာလီယာနိုင်ငံအတွင်းမှာရှိတဲ့ El Shabaab စစ်သွေးကြွတွေကကုမြတ်လိုက်ပါတယ်သူတို့ဘက်ကဝန်ခံတယ်လို့ဆွတ်ဆွဲတဲ့အချက်ပေါ်အခြေခံပြီး El Shabaab တရားသူကြီးကစီရင်ချက်ချပြီးတဲ့နောက်တနင်္ဂနွေနေ့မှာပဲအဲ့ဒီယောက်ျားလေးတူနဲ့အမျိုးသား4ဦးတို့ကိုပိုင်ဒိုမြို့တောင်ဘက်60ကီလိုမီတာအကွာမှာရှိတဲ့ Ideal မြို့ကလူမြင်ကွင်းမှာပဲတနက်ပြစ်ကူမြက်လိုက်တာဖြစ်ပါတယ်။ကူမြက်ခံလိုက်ရတဲ့သူတွေကိုဆွတ်ဆွဲတဲ့တပ်တွေအထောက်အထားတွေကိုတော့တရားသူကြီးကထုတ်ပြန်တာမရှိပါဘူး။ဒီနေ့အတွင်းမှာပဲ El Shabaab အဖွဲ့ကလူပေါင်း22ဦးကိုကူမြက်ခဲ့တာဖြစ်ပါတယ်ရှင်။ Direct from Washington The Voice of
America The VOA အင်္ဂါနေ့မနက်ပိုင်း VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ရှားဖောင်လို့ကြီးညာပေးခဲ့တာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေနဲ့အရင်ဆုံး27ရာစုပင်လုံတတိယအချိန်ဆွေးနွေးပွဲတွေကျင်းအကျိုးဆွေးနွေးပွဲကျင်းပခွင့်မရတဲ့အကြောင်းနဲ့စပါမယ်။ January လကုန်ပိုင်းမှာကျင်းပမယ့်27ရာစုပင်လုံတတိယအချိန်ညီလာခံမှာတင်ပြဆွေးနွေးနိုင်ရေးအတွက်ရှားအမျိုးသားနိုင်ငံရေးဆွေးနွေးပွဲအကျိုးအဖြစ်လူလူတွေ့ဆုံဆွေးနွေးပွဲတွေကျင်းပနေတာကိုရှမ်းပြည်နယ်အစိုးရနဲ့တပ်မတော်ကတားဆီးပိတ်ပင်နေတာကြောင့်ဒီဆွေးနွေးပွဲတွေကိုရပ်ဆိုင်လိုက်တဲ့အကြောင်းရှမ်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ရှမ်းပြည်နယ်အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူလူတွေ့ဆုံပွဲတွေကိုအရင်ကခွင့်ပြုထားပေမဲ့တပ်မတော်ကတားဆီးလာနေတဲ့နောက်ပိုင်းမှာအရင်ကအစိုးရကခွင့်ပြုစာထုတ်ပေးပြီးသားကိုတော့လွှမ်းမိုးပယ်ဖျက်ပုံစံထုတ်ပြီးပြန်လည်ပိတ်ပင်ခဲ့တာဖြစ်တဲ့အကြောင်းအစုံလင်ကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်အတွင်းယူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲကိုကျင်းပဖို့ကြိုးစားခဲ့ရမှာတပ်မတော်နဲ့ရှမ်းပြည်နယ်ဆိုးရွားဘက်ကတမ်းမြှင့်မှုတွေရှိနေခဲ့ပါတယ်။ဒါကြောင့်မို့လူထုတွေ့ဆုံပွဲကျင်းပဖို့စီစဉ်ထားတာကိုရက်ဆိုင်လိုက်ပြီးလို့ SNLD တွဲဖက်တွင်မှုဆိုင်းကျော်ညို့ကပြောပါတယ
်။မန္တလေးရဲ့ကြောက်မဲရဲ့ဒါမိရဲ့ဟောကြားကျွန်တော်တို့ဖို့ကျန်တဲ့နေရာတွေတားတာပေါ့ဗျာ။ဒီတစ်ခေါက်တားတာကတော့ဖြင့်တပ်မတော်တွေမဟုတ်တော့ပါဘူး။ဆိုးရွားကလည်းသူခွင့်ပြုပါတယ်ဆိုတဲ့ထုတ်ပြီးသားစာအုပ်ပြန်ပြီးတော့လွမ်းမိုးပယ်ဖြစ်တဲ့ဆိုတဲ့ပုံစံနဲ့နောက်စာတစ်ဆောင်ထုတ်တယ်ပေါ့ဗျာ
ရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲတွေကျင်းပရမှာဝိုင်းဝန်းကူညီဖို့ရှမ်းပြည်နယ်အစိုးရအနေနဲ့ဒီဇင်ဘာလ19ရက်နေ့မှာစာထုတ်ဝေခဲ့ပြီးပေမဲ့တပ်မတော်ဘက်ကတားဆီးပိတ်ပင်ခဲ့ပြီးနောက်ပိုင်းထုတ်ပြီးသားစာကိုလွမ်းမိုးပယ်ဖြစ်တဲ့အနေနဲ့တမထားတဲ့လင်ကင်းမြို့မှာသာကျင်းပဖို့နဲ့လင်ကင်းမြို့ကလွှဲပြီးကြံတဲ့နေရာတွေမှာကျင်းပတာကိုခွင့်ပြုကြောင်းပြည်နယ်အစိုးရကနေဒီဇင်ဘာ22ရက်နေ့မှာစာထပ်မံထုတ်ပြန်ခဲ့ပါတယ်သာကြောင့်မို့လူစုဆွေးနွေးပွဲကျင်းပဖို့ကြံနေတဲ့ကာလီတောင်ကြီးကြောက်မဲနဲ့မန္တလေးပွဲတွေကို CSSU ကရှမ်းပြည်ညွရေးကော်မတီဘက်ကနေဖျက်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ဆိုးရွားဖွဲ့အနေနဲ့ခွေးပြူပြည်သားအနေထားကနေပြန်လည်ပိတ်ပင်လာတဲ့အကြောင်းရင်းကိုနားမလည်နိုင်ဘူးလို့တောင်ပိုင်းရှမ်းပြည်သမတော် RCSSSC တောင်ကြီးမြို့ဆက်ဆံရေးယုံတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။အကြောင်းရင်းတော့ကျွန်တော်တို့ကမသိရပါဘူးကွာ။ကျွန်တော်ကနေမျိုးတွေကိုဟုတ်လားပြည့်တယ်တော့မှမစီစဉ်နေလို့လည်းဟိုဆက်မလို့ဖြစ်ပြီးတော့လာပြည့်တယ်ကျွန်တော်ဒီအကျိုးကိုတော့ရက်လိုက်တာဒီကနေမျိုး၄မျိုးလောက်၄နေရာလောက်ပေါ့ပြန်နေတယ်ပေါ့နော
်တနင်္ဂနွေနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမျိုးမှာနိုင်ငံရေးဆွေးနွေးပွဲကျူလူစုတွေ့ဆုံပွဲလှုပ်ဆောင်ဖို့သမ္မတကနေတားဆီးလာတဲ့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေလှုပ်တော်ကိုယ်စားလှယ်တွေနဲ့လူစုတွေ့ဆုံပွဲဖြစ်ပြောင်းလဲလုပ်ကံရတယ်လို့SNLD တွဲဖက်လွှင့်မှုဆိုင်ကျော်ညို့ကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ဖိတ်ထားတဲ့ဗီဒီယိုတွေကပြိုဖိတ်ထားပြီးသားဆိုတော့ကြောက်မဲမှာကျတော့နောင်ချိုဒီဘောကမိုးမိတ်တို့မိုးကုတ်တို့ကလည်းလာကြတာကိုမထူးဆိုရကျွန်တော်တို့လွတ်တော်ကိုယ်စားလှယ်က SNLD ရောက်မှာပေါ်ပြီးတော့လူထုကိုချင်းကြတာပေါ့ဗျာ။လူစုနဲ့တွေ့ဆုံပွဲပေါ့
။ဒီလိုလွတ်တော်ကိုယ်စားလှယ်တွေနဲ့လူစုတွေ့ဆုံပွဲဖြစ်ကျင်းပလိုက်တာကတော့ကမ္ဘောဘက်ကတားဆီးနှောက်ချက်တာမျိုးမရှိဘူးလို့သူကဆိုပါတယ်။ရှမ်းလူမျိုးလားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျူလူထုတွေ့ဆုံပွဲကို Akula Sakonianiga, Pinlomu, Masatin, Jimakayama, Tamarobega Satin, Tammy Murishi Labi, Tizaman Nasatayani Male, Lashu, Sachilin Unit, my Jimakaya, Chusunu, Wemaro, Nemikan Tamrogan, Tasi, Pepin Cabare. Bigger than November Nasakoniani, Nibido, my Jimakaya, Tananga Lung, Picataka Mujasa Yi, the Bodu Sacho, account there Paul Musaya, Ninasi, Wichi, and Siama, Shanlu Music, Nanga Yusuni, Wachimba, and Yago. Nangado timing and pogo, so on San Sujigani, we young Ninai Mujau, Linkin Mu, my Jimma's Wabo, the Bolto Nikajavare, Shalana Gan Pori, Nangaye party, the Nepu Bong for Sitare, Shami, New Yi Comedy, the Negaro, Muro Tongi, Tamamho, Pinomu, my Jimmabo, Sanashi Bimele, Tamro Baga, the Bobo to Kebau, a Chusuni word is Tazi Kaniara, Pizu Luzuya, Pubampa with Mugu, Mulu Lara, the Boss Sound in Elo, San John Yuga, Piovare. January Lago, my Jimabu, US Hare, Naseta Yasu Pinlong, Tadia Jenny Lagama, Shamina Duma, Shamura said Nanga Yisunu Wagan, Swashi Lame, Sumia Chetugo, Timbia Sunu Yama, Pipa, Kumia.
Nango in Piobiat Arabashi. Bengalis Nang and Becca, Ma, Toka de Secondary, my young Nibi, when we missitare Ruhinja Toka de Riha, a poor wing we are on Secondary Ma, a low guy with Detroit, low guy Nizavare. Doka the secondary ma go by and see what shajan, look at Nizare, Neyo Durine, a tell you a GN, Doka the Chugo, view it in doubt, Steve sent Puga, Twisso, Mimia Tarago, goes away like a dim, be my mission.
You must sit at Jampamuri down, Doka the Amyazuha, a wood to tear, go to Kune, Bingladi Speco, Kulu Yon Tapi Lajaraba. A kunibi, a puerega, a sasane, Nitanzia, a chicken loo achete, pizzi bin and boo, a kakari shini jima, a tea lajare, Doka the Rigaro, a poor wing we are on Jampan, look at Nijabare. A test and any year, Abu Kazim ha, American Kunasang Avian and Yimyar and Wipamanago Chibi, Goya Yaunirama, Lucio Shida Midazugo, Taupa Nambo, Eddie Chingwe and Nasan and Yimyar at Wingwego, Nizin, Shani Nabi Pibare.
Tell Mother Balas the other than to sol ya Arahona is almost a canoe.
Sakanema, San Yaresu, no general to a simple body. General Nin a Russian cut me about. A Russian cut the Yamas Russian general to a San Yanemari.
ဒါပေမဲ့ဟင်းချက်စရာဝယ်ဖို့ပတ်စံမရှိပါဘူးအဲ့ဒါကြောင့်ကျွန်တော်ကွန်ရရပြီးတော့ရောင်းနေတာပါစခန်းဆယ်ကုမှာဒုက္ခသည်ပေါင်း၈သိန်းခွဲလောက်ရှိတဲ့အတွက်အဲ့ဒီလူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဒေသခံစီးပွားရေးသမားတွေဟာအတော်လေးစူးစမ်းနေကြပါတယ်ဒုက္ခသည်တွေအတွက်လိုအပ်တဲ့အတိအကျအဟာရတွေပြည့်မီစေဖို့ပေါက်ဈေးထဲမှာပိုတဲ့ဈေးနှုန်းနဲ့ရောင်းချပေးန ါတယ
် WFP has always run food shops here for for the registered refugees which have a selection of 19
ဒါတွင်အစားတောက်ကုန်ဈေးနှုန်းတွေကိုမထိခိုက်ရေးဆိုတဲ့အရွယ်ချက်နဲ့ WFP ကအစားတောက်ကုန်16မျိုးကိုထုတ်လုပ်သူတွေနဲ့ပူးပေါင်းပြီးမပုတ်တင်ထားတဲ့ဒုက္ခသည်တွေအတွက်စခန်းတွေအတွင်းမှာစိုင်ဖွင့်ပြီးအမြဲတမ်းရောင်းချပေးနေပါတယ
်ဒါပေမဲ့အစီအစဉ်တိုင်းဟာအဆင်ပြေချောမွေ့တာတော့မဟုတ်ပါဘူးချက်သားရောင်းတဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးသမားတွေဟာစားသုံးသူတွေရဲ့လိုအပ်ချက်ကိုသိတဲ့အတွက်ဈေးတင်ပြီးရောင်းချတာမျိုးရှိနေပါတယ်မိသားစုနဲ့အတူဘင်္ဂလားဒေ့ရှ်ကိုထွက်ပြေးမလာခင်ကမြန်မာပြည်မှာစည်ရေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မိုဟာမစ်အီတူနာဇူလိုလူသစ်တွေကတော့နေ့စဉ်ဒေါ်လာအနည်းငယ်ရနိုင်အောင်ဖန်တီးရှာဖွေပြီးအခြေအနေတွေကိုအကောင့်ဘက်ကရှုမြင်ပါတယ
်။မမကျတော့ဒင်လာဒွန်ဒီရာတောင်ချလိ
ုက်ကွန်ပျူတာရောင်းဆိုင်လေးတစ်ခုကျွန်တော်ဖွင့်ကျင်ပါတယ်။အဲဒီကနေတဖြည်းဖြည်းကြီးထွားပြီးဘဝကိုအစ်စ်ကပြန်စကျင်ပါတယ်။အဲ့လိုဖြစ်ချင်တဲ့ဆန္ဒကျွန်တော်မှရှိပါတယ်။
ဘင်္ဂလားဒေ့ရှ်လူမျိုးတွေရဲ့စီးပွားရေးလုပ်ငန်းတွေစခန်းတွေအတွင်းတဖြည်းဖြည်းတိုးဖွင့်လာနေကြတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာလည်းဒေသခံတွေရတဲ့လစာတဲ့ထက်ဝက်လောက်ရှိတဲ့ဝင်ငွေနဲ့အဲ့ဒီလုပ်ငန်းတွေမှာလုတ်ကင်နေကြပါတယ်။ဒါပေမဲ့ဒီကနေဘယ်သူကအကျိုးအမြတ်ပိုရမလဲဆိုတာကတော့အချိန်ကပဲအဖြေပေးနိုင်မဲ့သဘောရှိနေပါတယ်ခင်ဗျာ
။ကိုစော်ဝင်းလှိုင်ပြောပြခဲ့တာပါရှင်။မြန်မာနိုင်ငံကနေမလေးရှားမှာသွားပြီးအလုပ်လုပ်နေကြတဲ့အလုပ်သမားတွေဟာ၈နှစ်နှစ်ဆန်းတစ်ရက်ကစပြီးအခွင့်ပေးစရာမလိုတော့ပါဘူး။မလေးရှားနိုင်ငံလူစွမ်းအားအရင်းမြစ်ဝန်ကြီးဌာနကဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အလုပ်သမားတွေအတွက်လက်ပြီးကြေခေါ်အခွင့်အရေးကိုအလုပ်ရှင်တွေကပေးဆောင်ရမှာဖြစ်ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပေမဲ့ဂျာဂန်အလုပ်သမားကုမ္ပဏီတွေနဲ့ဆက်သွယ်လုပ်ကိုင်သူတွေကတော့ပေးချင်ပေးရနိုင်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေစတင်ပြီးမလေးရှားနိုင်ငံမှာလုံအားခလိုက်ပေးနေရတဲ့လေပြီးကြေးလို့ခေါ်တဲ့အခွင့်အရေးကိုပေးစရာမလိုတော့ကြောင်းမလေးရှားနိုင်ငံလူစွာအရေးမြစ်ဌာနကနေကြေညာခဲ့တာပါဒီအတွက် မလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအတွက်လုံအားကပို့ထွက်လာပြီးအကျိုးရှိမှာဖြစ်တယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုးမြို့ကစခန်းတာဝန်ခံကိုတီးယားမမောင်ကပြောပြပါဗျာ
Ministry of Human Resource ကနေပြီးတော့ဟိုကသတင်းထုတ်ပြန်လိုက်တယ်ပေါ့နော်ဒါကတော့သူကဒီလာမယ့်နှစ်အတွက်ကိုစပြီးဟိုလုပ်တာဆိုတော့ဒီတင်ရတော့သူတို့ကြေညာတော့ကြေညာထားပြီးပြီဆိုလို့ကျင်တော့ဒါအတီအနေနဲ့တော့သူတို့သတ်မှတ်မှာပေါ့နော်ဒီ level ကြီးနဲ့ပတ်သက်ပြီးတော့ဒီတတိအလုပ်ရှင်ပေါ့နော်အလုပ်ရှင်ကနေပဲကြားခံရမယ်ပေါ့ဒီ level ကြီးကအလုပ်သမားတွေပြေးစရာမလိုတော့ဘူးဆိုတဲ့သဘောကိုပြောချင်တာပါသူကအလုပ်သမားတွေနဲ့ပတ်သက်ပြီး level ကြီးအလုပ်သမားတွေဘက်ကနေပြေးဆောင်စရာမလိုတော့ဘူးပေါ့အလုပ်ရှင်နေဘက်ကလည်းပြေးဆောင်ရမယ်ဆိုပြီးတော့အဲ့လိုမျိုးသတ်မှတ်လိုက်တာပေါ့ဒီအလုပ်သမားတွေအတွက်တော့အကျိုးရှိသွားတာပေါ့နော
်အရင်တုန်းကတော့မလေးရှားငွေ ringgit 900အောက်ရှိတဲ့အလုပ်သမားတွေက LBJ ပေးစရာမလိုပဲ900အထက်ရရှိတဲ့သူတွေကတော့ LBJ ကိုမဖြစ်မနေပေးနေရတာပါအခုလိုမျိုးလူအရင်းမြစ်ဌာနကနေအလုပ်သမားတွေလုံးဝပေးစရာမလိုတော့ဘူးလို့ထုတ်ပြန်လိုက်တဲ့အတွက်အလုပ်သမားအများစုကတော့ကြိုဆိုပါတယ်ဒါပေမဲ့အလုပ်ရှင်နဲ့တိုက်ရိုက်မလုပ်ရပဲဂျားကန်အေဂျင်စီတွေနဲ့လုပ်ရသူတွေကတော့ LBJ ပေးခြင်းပေးရနိုင်တယ်လို့လည်းကိုတီဟာမောင်မောင်ကဆိုပါတယ
်အလုပ်ရှင်နဲ့ဓာတ်ရိုက်သွားတဲ့အလုပ်သမားအတွက်တော့ခံစားခွင့်တော့ရှိတယ်တချို့ကျတော့ဂျာဂန်အေဂျင်စီတွေရှိတယ်ဂျာဂန်အေဂျင်စီတွေကျတော့အဲ့ဒီလေဗီကြီးတွေကိုသူတို့ကတလားတလားပြန်ပြန်ဖြတ်တယ်အဲ့ဖြတ်တဲ့အတွက်ဂျာဂန်အေဂျင်စီတွေနဲ့ဆိုရင်တော့ဒီလေဗီကြီးကတော့ကာယကံရှင်တွေပဲပေးရမယ့်အနေအထားမျိုးရှိတယ်ပေါ့နော
်မလေးရှားနိုင်ငံတဲကအနောက်မလေးရှားမှာတော့လေဗီကြီးကိုမလေးရှားငွေ ringgit 990ကနေ1850ကျားလုပ်ငန်းလိုက်သတ်မှတ်ထားပြီးအရှိမလေးရှားဘက်မှာတော့မလေးရှား ringgit ငွေ990ကနေ1010အထိဥပဒေထဲမှာသတ်မှတ်ထားတာပါအခုကြေညာချက်အရတော့မလေးရှားနိုင်ငံမှာယာယီခံထားတဲ့အလုပ်သမားကတရားဝင်ခံထားတဲ့အလုပ်သမားတွေထံကပါလေဘီဂျေတောင်းခံစရာမလိုပဲအလုပ်ရှင်ကပဲပေးရမယ်ဆိုပြီးကြေညာထားတာပါနိုင်ငံသားအလုပ်သမားခန့်အပ်တဲ့ကုမ္ပဏီတွေအနေနဲ့လည်းလာမယ့်2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီးဒီသဘောတူညီချက်အတိုင်းလက်မှတ်ရေးထိုးပြီးအလုပ်ခန့်အပ်ရမယ်လို့လည်းမလေးရှားသတင်းတွေမှာဖော်ပြနေပါတယ်မလေးရှားနိုင်ငံမှာမြန်မာအပါအဝင်နိုင်ငံသားအလုပ်သမားတွေအနေနဲ့စိတ်ရုံအလုပ်ရုံစောက်လုပ်ရေးစိုက်ပျိုးမွေးမြူရေးဥယျာဉ်ခြံနဲ့ဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့စားတောက်ဆိုင်စတိုးဆိုင်တွေမှာလုပ်နေကြရပြီးအဲ့ဒီမှာလုပ်ရတဲ့ဝင်ငွေအလိုက်လေဘီးကြီးလို့ခေါ်တဲ့အခွန်ကိုစောင့်နေရတာဖြစ်ပါတယ်ရှင
်မအေးအေးမှပြောပြခဲ့တာပါရှင်အခုအမေရိကန်ရောက်မြန်မာနယ်ပယ်ရဲ့ခရစ်စမတ်ပွဲဆင်နွှဲပုံကိုပြောပြပါမယ်ဒီဇင်ဘာလ25ရက်နေ့ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားရာခရစ်တော်ရဲ့မွေးနေ့ဖြစ်ပါတယ်ခရစ်တော်မွေးနေ့ရောက်တိုင်းကမ္ဘာတော်မှာရှိကြတဲ့ခရစ်ယာန်ဘာသာဝင်တွေပြုစုတောင်းပွဲတွေကျင်းပကြသလိုပျော်ပွဲရွှင်ပွဲတွေလည်းဆင်နွှဲကြပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုတဝက်မှာရောက်ရှိနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်ခရစ်ယာန်ဘာသာဝင်တွေဒီနှစ်ခရစ်တော်မွေးနေ့ကိုဘလို့ကျင်းပကြသလဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ရှာဖောင်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကရောခရစ်စမတ်အကြိုညမှာဘလို့ကျင်းပကြသလဲဆိုတာကိုအိန္ဒိယနာမှာရောက်ရှိနေထိုင်တဲ့ဒေါက်တာခရီမန်ကအခုလိုစပြီးပြောပြပါဗျ
။ Local church တိုင်းမှာသူတို့ celebration လုပ်ကြတာပဲ။တချို့က carol singing Christmas မတိုင်ခင်မှာအိန္ဒိယတက်ပြီးတော့တချင်းစုလုံရင်ကောက်ခါနာမျိုးပေါ့နော် blessing ပေးတာမျိုး။နောက်ပြီးတော့သူတို့ local church မှာအစားတောက်ပွဲရှိတယ်။အဓိကပြင် Christmas Eve ပေါ့December 24th evening you through why social game တွေလုပ်ကြတယ်။ Now the change your mute ya hora mute see raw mute raw mute လုပ်ကြတော့ပါ။အဓိကဒီနေ့ 25th December ရော church time မှာသူတို့ဖျားချောင်းသွားပြီးတော့သူတို့ဖျားစီကူတယ်။ Change your စားတောက်တွေလုပ်ကြတော့ပါလေ။ Give exchange ya Christmas မှာအဓိကကျွန်တော် Christian tradition အတိုင်းပေါ့။ဆောင်းတွေဝယ်ပြီးတော့သူတို့ကြည့်နေမင်းတို့ဆရာကြီးနောက်မိသားစုတွေတကယ်ချင်းတွေကိုသူတို့ give exchange လုပ်ကြတယ်ပြောပါကြတော့ပေါ့
Christmas ဆိုတဲ့ခရစ်တော်မွေးဖွားတဲ့နေ့ရဲ့အနှစ်သာရကိုလည်းသူကအခုလိုရှင်းပြပါတယ
် Christmas ရဲ့အဓိပ္ပာယ်ကတော့ဒီဖခင်သခင်ယေရှုဟာဒီနှစ်ပေါင်းနှစ်ထောင်ကျော်မှာဒီကမ္ဘာပေါ်ကိုကြွလာတဲ့အချိန်မှာသူကသခင်ယေရှုစပြီးတော့ဖြစ်တာမဟုတ်ပါဘူးဖခင်ကဒီလောကကိုရှင်းတဲ့တော်မူပြီးတော့လူရဲ့ကယ်တင်ရှင်အတွက်ဒီလူသားဖြစ်incarnation ဘောနော်အင်္ဂလိပ်လိုပြောရရှင်ကဘာဘောကြွလာပြီးတော့လူသားကယ်တင်ကြီးရဲ့အတွက်ဒီကိုရောက်လာတဲ့ yet ဘောနော်လူကလေးအနေနဲ့ဝင်လာပြီးတော့ကျွန်တော်ရဲ့ကယ်တင်ရဲ့အလုပ်ကိုစလုပ်တဲ့ဒီ internal အားနဲ့ net yet to you know December 25 ก็ตําบิรอ celebration look จ๋าครับคริสเตียนอ่ะ
อเมริกันลุลุละเตโตเตะနိုင်ငံကြီးထဲမှာရောက်ရှိနေထိုင်ကြတော့ညာလဲမြန်မာပြည်တွင်းမှာနေထိုင်ကြတဲ့ဒုက္ခရောက်ကြတဲ့သူတွေအတွက်ကိုသူတို့တွေအောက်မေ့တရားကြစေပါအဲ့ဒီအတွက်ခရစ်စမတ်ကာလအတွင်းဝတ်ပြုဆွတောင်းပွဲတွေနဲ့ပျော်ပွဲရှင်ပွဲတွေကကောင်းမွန်မွန်ကျင်းပခွင့်မရတဲ့မြန်မာပြည်အတွင်းအထူးသဖြင့်အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ကြရတဲ့သူတွေအားလုံးအတွက်ဒေါက်တာဟရီမန်ကအခုလိုဆုမွန်ကောင်းတောင်းမြတ်တာပို့ပေးပါတယ်
ခရစ်စတန်ရဲ့တော့ Christmas မလုပ်ဖြစ်ဘူးဆိုတော့တကယ်တကယ် one year ကျပါတယ်ကျွန်တော်လည်း one year ပါတယ်သူတို့အတွက်ကျွန်တော်ဆွတောင်းပေးပါတယ်အမေရိကရောက်လာတဲ့ဒီပုံမှန်ပြည်မှာဒါခရီးအနေနဲ့ဖြစ်ဖြစ်ဗီဒီယိုပဲဖြစ်ကျွန်တော်ကပို့ပြီးတော့အနေတာရတွေလုံနေမှုအစင်တာကခိုင်စားရတာများတာပေါ့အဲ့ဒီကြတဲ့မှာပုံမှန်ပြည်မှာကျွန်တော်တို့မိသားစုဆွေမျိုးတွေဒီလူဝိသားတွေကိုကျွန်တော်တို့ Merry Christmas ကျွန်တော်ပို့ချင်ပါတယ်ကျွန်တော်ဖီးယားရီကင်းရဲ့ကောင်းချီးမင်္ဂလာကိုအရှိရပဲဖြစ်ဖြစ်ဗီဒီယိုလို့သူအားလုံးကြီးကိုမောင်းတော့မှတိုက်တူပြီးသားအားလုံးစီမှာပြာရင်ကောင်းချီးမင်္ဂလာချီပါစေလို့ Christmas message ပို့ချင်ပါတယ
်ဒီရက်ပိုင်း Christmas ကာလအတွင်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာရှိကြတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားလို့ဒေသအတွင်းမှာနေထိုင်ကြတဲ့အရသာပြည်သူတွေဘေးလွတ်ရာစီကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်မြန်မာနိုင်ငံမှာတော့မနေ့ကလေးကကြာရောက်တဲ့ Christmas မှာကချင်ပြည်နယ်စစ်ရှောင်ဒုက္ခသည်စခန်းတွေမှာရှိကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကို Christmas ထမင်းတနက်အလူပွဲပြုလုပ်ပေးခဲ့ကြပါတယ်ရှင်
ရှာဖောင်ပြပြခဲ့တာပါရှင်အမေရိကန်ရောက်ခရီးယံဘာသာဝင်မြန်မာနယ်ဘွားတွေရဲ့ခရစ်စမတ်ပွဲစင်နွဲပုံကိုနှာစင်ကြကြပြီးတဲ့နောက်အခုတခါတော့တောတာရှင်တေးချစ်သူတွေအတွက်တေးလက်ဆောင်ကန္တာရောက်လာပါပြီဒီကနေ့မနက်မှာတော့ Hottie and the Bluefish တေးဂီတာဖွဲ့ရဲ့ The Christmas Song ဆိုတဲ့သချင်ကိုရွေးချယ်ထားပါတယ်နှာစင်ကြရအောင်ပါရှင
် Chestnuts roasting on an open fireJack Frost nibbling at your nose Yuletide carols being sung by a choir And folks dressed up like Eskimos Everybody knows A turkey and some mistletoe Help to make the season bright Tiny totsWith their eyes all aglow, we'll find it hard to sleep tonight. They know that Santa's on his way. He's loaded lots of toys and goodies on his sleigh. And every mother's child is gonna spy to see if reindeer really know how to fly.And so I'm offering this simple phrase to kids from 1 to 92. Although it's been said many times, many ways, Merry Christmas to you.Lots of toys and goodies on his sleigh And every mother's child is gonna spy To see if reindeer really know how to fly And so I'm offering this simple phrase To kids from 1 to 92
Hottie and the Bluefish ဒီဂီတာဖွဲ့ရဲ့ The Christmas Song ဆိုတဲ့သချင်းကိုနှာစင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းမနက်9နာရီအထိဓာတ်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်ရှင်ဒီအချိန်ပိုင်းတွင်မှဆက်လက်နားဆင်ရမယ့်အစီအစဉ်တွေကတော့ American 3 English သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာ
ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းနှီးမြှုပ်တံသူတွေရောသူတို့မှကကြော်လက်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာနံပါတ်1ကအဆင့်နေနေထားတာတတိယကဘာလဲဆိုဘာမှမသိ
စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်နောက်ပိုင်းမှာတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ကိုကျော်အောင်လွင်နဲ့အတူကောက်နှုတ်တင်ပြပေးတာကိုနားဆင်နိုင်ပါပြီရှင်အရင်ဆုံးပြောပြကြင်တာကတော့ဒီဇင်ဘာလ23ရက်နေ့နေဆွဲနဲ့ရေးသားထားတဲ့ရိုဟင်ဂျာတွေကိုအိမ်ပြန်ဖို့ခွင့်ပြုမဲ့လက္ခဏာမတွေ့ရဆိုတဲ့ AP သတင်းဌာနရဲ့သုံးသပ်ချက်ပါနိုင်ငံတကာကလူမျိုးနွယ်စုအလိုက်ရှင်းလင်းမှုလို့ဆွဆွဲပြောဆိုပြီးအမျက်ဒေါသကိုရင်ဆိုင်လာရတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံဖို့ကြိပေးခဲ့ပါတယ်နေရရင်ပြန်လို့သူတွေဟာကိုယ်စိတ်ဆန္ဒအလျောက်သာပြန်လာရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာဖြစ်တယ်လို့နေထိုင်နေကြတဲ့လူနည်းစုမွတ်စလင်တွေကတော့ပြန်သွားရမှာကိုကြောက်နေကြပါတယ်လူဦးရေတန်း60ရှိပြီးဗုဒ္ဓဘာသာအများဆုံးဖြစ်တဲ့မြန်မာနိုင်ငံဟာရာစုနှစ်တဝက်လောက်စစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရာကဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အထိနိုင်ငံတကာရဲ့မြေတားကိုခံယူလာခဲ့ကြတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမျိုးရိုးစင်ဆက်နေလာခဲ့ကြတဲ့သူတို့အိမ်တွေဟာလည်းပိုင်ရှင်မဲ့ဖြစ်နေပြီးကုလသမဂ္ဂအမေရိကန်နဲ့တခြားနိုင်ငံတွေကဒီအခြေအနေကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုလာကြပါတယ်။အဲ့ဒီအခြေအနေကြောင့်မြန်မာအစိုးရကပြီးခဲ့တဲ့လတည်းကပဲဒုက္ခသည်တွေဟာဇန်နဝါရီလ23ရက်မတိုင်ခင်ကစပြီးပြန်လာနိုင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့သဘောတူညီချက်ပေးခဲ့ရပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာအရေးကြမ်းကျင်သူခရစ်လူဝါကတော့ဒါမျိုးဖြစ်လာဖို့လုံးဝမရှိဘူးလို့ဆိုပါတယ်မြန်မာအစိုးရကဘာဆိုဘာမှပြင်ဆင်ထားတာမရှိသလောက်ပဲလို့သူကပြောတဲ့အကြောင်းအက်စတာထူးဆန်နဲ့ရော်ဘင်မက်ဒူအယ်ရိုရဲ့ရေးသားချက်အစုံလင်ကိုဒီဇင်ဘာလ23ရက်နေ့စွဲနဲ့ AP Online Magazine မှာဖတ်ရှုနိုင်ပါတယ
်ဒီဇင်ဘာ26ရက်နေ့ထုတ် The Daily Star သတင်းမှာတော့ရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုနဲ့သကလုံးတုံးဆွဲမှုနိုင်ငံရေးဆိုတဲ့ခေါင်းစဉ်နဲ့M. Jashing Ali Chowdhury ရဲ့ဆောင်းပါးကိုဖော်ပြထားတာတွေ့ရပါတယ်။ရိုဟင်ဂျာတွေဟာအခုဆိုရင်ကမ္ဘာမှာအဖိနှိတ်ခံရဆုံးလူမျိုးစုတွေဖြစ်နေပြီးတော့သူတို့တွေရဲ့အဖိနှိတ်ခံရမှုကိုဘယ်လိုစကားလုံးနဲ့တုံ့နှုံပြီးတော့ပြောဆိုကြမလဲဆိုတဲ့ကိစ္စကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့လူခွင့်ရေးဆောင်ရွက်သူတွေအတွက်တင့်တော်တဲ့စကားလုံးရဖို့အတော်ကြိုးပမ်းပြီးတော့ရှာဖွေနေရပါတယ်။ Genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတာရှင်းနေတဲ့ကိစ္စကိုဒီထက်ပိုပြီးတော့ short short ပေါ့ပေါ့ပြောနိုင်မှုနိုင်ငံတွေကြားမှာစကားလုံးရွေးနေကြပါတယ်။ဒီလိုစကလုံးယူရတာကလည်းဒေတာတွေမှာနိုင်ငံရေးလွှမ်းမှုအခြေအနေကဘယ်လိုရှိနေသလဲယင်းနှမြုံနယ်မှုနဲ့လက်နက်အယောင်းဝယ်တွေကဘယ်လောက်ရှိနေသလဲဆိုတဲ့နောက်ခံအကြောင်းအရာတွေနဲ့ဆက်ဆက်နေပါတယ်အိန္ဒိယအစိုးရဘက်ကတော့အဆွန်ရောက်ကြမ်းဖက်မှုတွေကိုပို့ပြီးတော့စိုးရိမ်နေပြီးငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုမျှော်လင့်နေပါတယ်တရုတ်နိုင်ငံကတော့အခုကိစ္စကိုမြန်မာနိုင်ငံရဲ့ပြည်တွင်းရေးပြဿနာလို့ရှုမြင်ပြီးတော့တည်ငြိမ်မှုတွေအများဆုံးပြန်ရပြီးဒေတာကန်ပြည်သူတွေပုံမှန်အခြေအနေတွေနဲ့ပြန်ပြီးတော့နေထိုင်ရလိမ့်မယ်လို့မျှော်လင့်နေတာပါရုရှားနိုင်ငံကတော့ရိုဟင်ဂျာကိစ္စကိုဘာသာရေးပဋိပက္ခလို့ရှုမြင်ပါတယ်ဒီပြဿနာကိုဘာသာရေးအရာညှိနှိုင်းဖြေရှင်းမှဖြစ်လိမ့်မယ်လို့ဆိုပါတယ်အမေရိကန်ပြည်တော်စုကတော့စိုးရိမ်ပူပန်နေဆိုတဲ့အသုံးအနှုန်းကနေပြီးတော့စခဲ့ပြီးအခုနောက်ပိုင်းမှာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တဲ့ဆိုတဲ့ ethnic cleansing ဆိုတဲ့အသုံးအနှုန်းမျိုးချောက်ဆရာကောင်းလောက်တဲ့ရက်စက်မှုဆိုတဲ့အသုံးအနှုန်းမျိုးကိုပြောင်းလဲသုံးစွဲလာပါတယ်ကုလသမဂ္ဂရဲ့အတွင်းမှုချုပ်ကတော့အခုရိုဟင်ဂျာပြဿနာကို လူခွင့်ရေးဆိုင်ရာအိမ်မက်ဆိုးလို့တုံ့နှုံပြီးတော့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကတော့ Crime Against Humanity လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ပြစ်မှုလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့ EU ဥရောပသမဂ္ဂဘက်ကပြောသလိုဒုက္ခသည်အချက်တွေကအချိန်မြန်မြန်နဲ့ကြီးထွားလာနေတာမို့အရေးပေါ်အခြေအနေကိုစိုက်နေပြီလို့ပြောနေပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အမြင်နဲ့ပြောဆိုမှုတွေတိတ်တိတ်ဆိတ်ဆိတ်ဖြစ်နေချိန်မှာအိန္ဒိယနိုင်ငံတွေကတော့ဒုက္ခသည်ပြန်လည်လက်ခံရေးကိစ္စပြောဆိုမှုဆိုတာနဲ့နှစ်သိမ့်ထားပါတယ်လို့ The Daily Star သတင်းစာကဆောင်းပါးမှာဖော်ပြထားပါတယ်။
2019ခုနှစ်အတွင်းကမ္ဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးပိုင်းမှာထင်ကြီးဖြစ်ခဲ့တာတွေ၊နောက်မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကူလူဆက်ဆံမှုထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒိုင်းအလီလိုက်အစည်းအဝေးမှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bummies@voanews.com ဖြစ်ပါတယ်။ပါဝင်စွန့်နှီးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်စုပါရခင်ဗျာ
။ဒီနေ့ညကဘာနဲ့မြန်မာတနှစ်တာတိုက်ရိုက်လေလိုင်းစီဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံနှိုးဆော်ပါရစေ။အခုဆက်ပြီးနားဆင်ကြရမယ့် American Style Indian သို့အင်္ဂလိပ်သင်ခန်းစာကိုတော့တော်လလတန်ကအစီအစဉ်ပို့ချပေးထားပါရစေ
။ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Big Time
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက big big ကြီးမာတာ time time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါတယ် idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါတယ်အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါတယ် George Crowe ပေးတဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ပြီးခဲ့တဲ့တစ်နှစ်ကနှစ်သက်ကူပါတီသွားတော့အပျော်ကြီးပြောလိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါ့အပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
အပျော်ကြီးပြောတဲ့အချိန်ဆိုရင်ဘယ်လိုပြောမလဲ?
Big time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာတွေကို VOA Internet ဆာမျက်နှာ bami.voanews.com မှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါတယ်ရှင်။အခုစီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအဖြစ်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်တိတက်များပိုဆိုးမလားလို့လည်းစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနှင့်ဆောင်ရွက်သင့်သည့်အချက်များဆိုတဲ့စာရန်တစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံကုန်သည်များနှင့်စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှပြောကြားခဲ့တဲ့အဖွဲ့အမှားစကားကိုကောက်နှုတ်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း၁အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြထားပါရရှင
်စီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကနဆုံမှာဒေတာရင်းနိုင်ငံတွေအကြမ်းမှာတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကျနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တမ်းပြည်အာဏာကိုရယူခဲ့တဲ့ NLD အစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားစိုးရိမ်မှုတွေကြီးထွားလာနေတာပါကုန်စည်နှုန်းတွေကြီးမြင့်လာနေခြင်းကလည်းအစိုးရဘော်လူတွေရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်သင့်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ ရန်ကုန်မြို့မှာဒီဇင်ဘာလ6ရက်နေ့ကိုရဲနေတို့ကကျင်းပခဲ့တဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလက်ဖြစ်သမ္မတဦးသိန်းစင်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာတမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာတမ်းထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နှစ်နှစ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတာတွေညှော်နှဲနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့ပြောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့ကတိပြုထားတာရှိပါတယ်နော်။ကျွန်တော်တို့အားလုံးကလည်းပဲကတိပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်အောင်မြင်စေချင်ပါတယ်နော်။နောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူပေါင်းဆောင်ရွက်ရရန်နဲ့လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်တတိပြုပါပါတယ်နော်။လက်ရှိအစိုးရဤနော်စီရနာနဲ့အားစိုက်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူး။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလတ်များကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရောနေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်။ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းအမြစ်မြုပ်တံသူတွေရောသူတို့မှကမျှော်လင့်ချက်တွေကကာကြီးရပါလေအဆင့်မြင့်မြင့်ထားတာ။နံပါတ်1ကအဆင့်နေနေထားတာ။တတိယကပါလဲဆိုဘာမှမသိတဲ့အချိန်ဖြစ်နေတဲ့ကိစ္စ။နော်စီကျွန်တော်တို့နံပါတ်1ကတော့အဆင့်မျှော်မှန်းချက်တွေကနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတာဖြစ်နေတယ်ကျွန်တော်တို့အချိန်တွေကဘာမှမဟုတ်မှန်းဖြစ်တဲ့အချိန်မျိုးကိုရောက်နေတာမျိုးဖြစ်တယ် we don't know what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်เนาะအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့ခါကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့စီးပွားရေးကတုံ့ဆိုင်နေပြီ if you don't know you know ဒီဘာမျိုးအမှန်တွေမသိဘူးဆိုလို့ရှိရင်လုံးလုံးမရတော့ဘူးဆိုစီးပွားရေးအဲ့တော့စီးပွားရေးကိုပြန်ကောက်အောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်အနေနဲ့ဒေါအောင်စန်းကြည်ကိုကျွန်တော်ရောက်လုပ်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်စန်းစုကြည်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ်
ပြောလင်းချက်ကိစ္စနဲ့ပတ်သက်တပ်ပြောချင်းဒေါအောင်စန်းကျူကသူမရဲ့တတိရှိတယ်ကြံ့ကြံ့ခိုင်ရှိတယ်စိတ်ဒုံဒုံချာတိုးတန်းသူတွေကြီးမြတ်တဲ့ဂုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တိုင်းသူပြည်သားအများစုကလည်းသူမနောက်မှာရှိနေပါတယ်သူမအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုဖို့ကိုပြန်လဲတည်ဆောက်မယ်ဆိုတာကျွန်တော်ယုံကြည်တယ်နော်ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲတော့အောင်စမ်းကြည့်ကျင်တယ်ကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့စဉ်းစားပါရန်လို့တင်ပြချင်ပါတယ်နံပါတ်1ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူနော်ထိတ်ဆုံးဦးစားပေးဖြစ်တတ်မှတ်ထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစီချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုအနေတူတူနော်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူအကြီးတက်ဖြစ်ရမယ် first thing နော် let me repeatငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ့်ရေးဒီပါထွက်သွားသူတွေတို့ဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုတိုးထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်1ပြောချင်ပါတယ်နံပါတ်2ဒုတိယအနေနဲ့ကတော့အကြီးကအရေးပါတဲ့လက်ဆိုင်တဲ့သူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာရှိအဲ့ဒါကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do it for make it legal နံပါတ်1အရေးတတိယချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့သူမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်ထောင်စုအဆင့်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုံတွယ်ရေးကိစ္စတွေနဲ့ဗဟိုဗန်နဲ့ငွေကြေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်မှုလုပ်ပေးတင်ပါတယ် I'm suggesting that you should တွေ့ပါတို့နဲ့တွေ့ပါတော့ပြောအနှစ်တာနဲ့ဆွေးနွေးပါနော်အဲ့ဒါမျိုးလုပ်စေချင်ပါတယ်နော် Okay ဒီပုံစံဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ကျွန်တော်ပြုအဆူပြုလိုပါတယ်။နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထဲသွင်းစဉ်းစားဖို့အကြံပြုလိုပါတယ်။သူတို့တာဝန်ထမ်းဆောင်တဲ့အဖွဲ့လည်းပဲနော်ဒီခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ Devolution of Power ပေးစီချင်ပါတယ်နော်နံပါတ်3
စီးပွားရေးကဏ္ဍအပါအဝင်တိုင်းပြည်ဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာကဏ္ဍအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်သင်ကြောင်းအကြံပြုတင်ပြခဲ့ပါတယ်
။နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ရွေးကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်။ဒီအခွင့်အလမ်းတွေကောင်းတွေကိုအသုံးချနိုင်ဖို့စီးပွားရေး၊ဗန္နာရေး၊အုပ်ချုပ်ရေးနဲ့အခြားအရေးပါတဲ့ကဏ္ဍတွေမှာကျွမ်းကျင်ပိုင်ဆိုင်တဲ့လူတွေ proven ability ဆိုတာကျွန်တော်တို့အများကြီးရှိပါတယ်။ဒီခန်းထဲမှာလည်းအများကြီးရှိတယ်နော်။ in all field ရှိပြီသား proven ability ဘာမှကျွန်တော်တို့ညင်းလို့မရအောင်ရှိတယ်။အဲ့ဒီလူတွေရောနော်ကျွန်တော်တို့ဟောလာနိုင်ပိုင်ကြောင်းတက်တဲ့ဒီမှာရေးထားတာတော့ကျွမ်းကျင်ပိုင်နိုင်ကြောင်းတက်တဲ့ထူပြေးတဲ့လူတွေကိုအများကြီးရှိပါတယ်။ထို့ကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွမ်းကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူမှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်မိဖို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြီးတော့လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုပ်အားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုပ်လို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါလေခင
်ကိုဇော်ဝင်းလိုင်းတင်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုတင်းလာနေညပိုင်းမှာတစ်ချိန်အခုလိုအင်္ဂါမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ပါလေရှင်အခုသုတဆုံးလေအမေရိကန်တခွင်းကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ဆူရှိလုပ်ငန်းမှာနှစ်အတော်ကြာလုပ်ကိုင်ရင်သမရအိမ်ပြူတော်ကိုနှစ်ချိန်တိုင်သွားရောက်ဆူရှိလိပ်ပေးခဲ့သူမတ်သေးအေးကိုကိုအောင်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့သုတဆုံးလေအမေရိကန်တခွင်းကဏ္ဍမှာတင်ပြပေးထားပါလေရှင်
ဆိုတော့မသိရရဒီမကြခင်ရပိုင်းနှုံးကဝဲပေါ့နော်ဒီသမရအိမ်ဖြူတော်မှာဒီညစာအတွက်ပေါ့ဂျပန်အစားစားဆူရှိသွားပြင်ပေးခဲ့ရတယ်လို့သိရပါတယ်ဆိုတော့ဘာအထိမ့်မဲ့အနေနဲ့သွားပြင်ဆင်ပေးရလဲဆိုတော့အရင်ဆုံးစပြောပြပြအောင
်ဟုတ်ကဲ့ကိုဟွာလေးသူတို့ကဟိုအခုချိန်ဆိုလို့ရှိရင် Jewish လူမျိုးတွေရဲ့ holiday ပေါ့နော်ဟိုမီးထုံးပွဲတော်လို့ခေါ်လို့ရတယ်အခုသူတို့က Hanukkah လို့ခေါ်တယ်အဲ့ပွဲတော်လုပ်တယ်ပေါ့နော်အဲ့ပွဲတော်အတွက်ကိုသူတို့ရဲ့ White House မှာရှိတဲ့သူတို့ဝန်ထမ်းတွေပေါ့နော်ဂျူးလူမျိုးတွေလည်းရှိတခြားလူမျိုးတွေလည်းရှိအဲ့ဒီပွဲအတွက်အဲ့ဒီလူမျိုးတွေအတွက်ကိုသူတို့အဲ့ဒီ White House ကနေပြီးတော့ဦးစီးပြီးတော့သူတို့ပါတီလုပ်ပေးရပေါ့နော်အဲ့ဒါကနှစ်တိုင်းသူတို့ဒီပွဲတော်အခြေရောက်လို့ရှိရင်သူတို့လုပ်ပေးရရှင
် White House ကဝန်ထမ်းတွေအတွက်ပေါ့နော်ပါတီအတွက်လုပ်ပေးတာဆိုတော့အဲ့ဒီမှာသမရအတွက်ကောပြင်ဆင်ပေးရပါလား
ဟုတ်ကဲ့ရှင်အာသူကဟိုဘလိုခေါ် Five Star Women အပြင်သူရဲ့မိသားစုရဲ့တခြား Jewish လူမျိုးတွေအပြင်ကလူမျိုးအပြင်ကလူတွေကိုလည်းသူတို့ဖိတ်ပြီးတော့အဲ့ခံတယ်ပေါ့နော်ဟိုတစ်ခါလုံးလို့ရှိရင်သူတို့လူအယောက်900ရို600ရို၊နှစ်ကောက်ဆိုလို့ရှိရင်လူအယောက်900ရို့အဲ့လိုမျိုးသူတို့လုပ်တယ်ရှင့်အဲ့ဒီတမန်တော်အတက်ကိုလည်းသူတို့ပြင်ဆင်ပေးရတယ်ရှင
့်အဲ့လိုသွားပြီးတော့မတဲအေးတို့လုပ်ပေးရတဲ့အခါမှာရောဟိုတမန်တော်အတွက်ဆိုပြီးတော့တီးကြားပြင်ဆင်ပေးရတာမျိုးရှိပါလား
အဲ့လိုမျိုးပြင်ဆင်ပေးရတော့မရှိဘူးရှင်သူတို့ကတော့အကုန်လုံးပေါ့နော်ဟိုဘယ်လိုခေါ်မလဲဒီလိုမျိုးပဲဟိုတေးစက်တက်တက်ရက်ကလေးစီပေးပေါ့နော်ဟိုတမရကဟိုနားစားကျင်လဲဆက်မယ်မစားကျင်လဲမစားဘူးပေါ့နော်ဒါပေမဲ့အဲ့လိုမျိုးတည်တည်ရင်ပြင်ဆင်ပေးရတော့မရှိဘူးဒါပေမဲ့သူတို့ရဲ့ဟိုဘယ်လိုခေါ်မလဲတမရရဲ့ဥမာသားတို့ချွေးမတို့အဲ့လိုအနေနဲ့ဆိုလို့ရှိရင်တော့အာသူ့တမရဒီသူ့သားအတွက်လို့ပေးပါဆိုလို့ရှိရင်တော့အဲ့လိုမျိုးတေးစက်ချာလေးဟိုစီစဉ်ပြီးတော့လို့ပေးရရှင်
ဟုတ်အစားတောက်ပြင်ဆင်ပေးတဲ့ခါမှာရောဆူရှိကြီးပဲတီးတန့်စားကြတာလားဒါမှမဟုတ်တခြားအစားအစာတွေရောပါပါသေးလား
ဟိုပါတယ်ရှင့်တခြားအစားအစာတွေပါတယ်ဒါပေမဲ့ကျွန်တော်တို့ကကြတော့ only sushi ပဲတခြားအစားအစာတွေရကြတော့တခြားလူမျိုးတွေရလာလောက်တာပါပေါ့ဟိုတခြားလူမျိုးဆိုတော့တခြား company ရလာလောက်တာရှင့်
ဟုတ်ကဲ့ဆိုတော့အဲ့ဒီမှာသွားလုတဲ့အခါမှာရောဥမာဒေါ်နယ်ထရမ့်ကဘလူဟာမျိုးကိုကြိုက်တဲ့တယ်လို့ဘာလို့ဆိုတဲ့ဟာမျိုးရောကိုတီးခဲ့ရပါလား
အဲ့တော့မတိခဲ့အောင်ရှင်သူတို့ကဒီစပြီးတော့အလုံးစပြီးတော့လုတ်ပြီဆိုလို့ရှိရင်သူတို့ကပွဲတွေပြင်တော့ပေါ့နော်စပြင်တော့ရှင်ကျွန်တော်တို့ကဒီကနေပြီးတော့ပြင်အထမင်းတွေပါချက်သွားရအောင်ခေါ်ရောက်တဲ့အခါကျတော့အကုန်လုံးကိုတစ်ခါတန်းလိုက်ပြီးတော့တန်းတင်ဆင်တဲ့အခါကျတော့ဘသူကနေလာပြီးတော့ဘသူကဖာတက်တယ်ဆိုတော့လာမပြောရှင်သူတို့တိုက်တဲ့ဟာမျိုးကိုသူတို့စီးတဲ့ယူရတာတွေတော့ရှိရပေါ့နော
်အိမ်ပြီးတော့မှာပေါ့လေအခုလိုမျိုးသွားပြီးတော့ဆူရှိကိုပြင်ဆင်ပေးနေတာအခုဘယ်နှစ်ရှိပါပြီလဲ
ဒီနေ့နဲ့ဆိုလို့ရှိရင်တော့ဒုတိယအကြိမ်ရှိပါမယ်ရှင
်ဟုတ်ကဲ့ဟိုဘလို့အဆက်အသွယ်နဲ့တွားပြီးတော့လုပ်ဖြစ်ခဲ့တာလဲဆိုတော့လည်းပြောပါဦ
းဘလို့အဆက်အသွယ်လဲဆိုတော့ဗောနော Jewish Christian Colony တဖေးရဗောနော်သူကဒီတခြားအဲမျိုးပါတီပွဲတွေကို Washington DC လမ်းမှာရတယ်အမကွန်ဂရက်ဆိုပါလို့အဲ့လိုမျိုးလုပ်တဲ့ပွဲတွေလို့ဒီလိုရှိရင်တခြားအစိုးရအရာရှိပွဲတွေမျိုးဆိုလို့ရှိရင်တော့တော်တော်ပြီးတော့သူရှိသွားလိုက်ပေးရတယ်အဲ့လိုသွားလိုက်ပေးတဲ့အခါမှာသူတို့ရဲ့မရှိဥမာဘာဟုတ်ကလူတွေလာဆိုင်လဲဆာမနာမလို့ရှိရင်သူတစ်စက်တခါတစ်စက်ကြားပြီးတော့ဒီ Jewish community ကိုပဲသူရှိလို့လို့ရှိရင်မာမယ်လို့သူတို့ပြောပဲလိုက်မယ်လို့တော့ထင်ပါတယ်အဲ့ဒါကြောင့်မလို့ပဲနောက်တစ်ခေါက်ပြီးကြာတော့သူတို့အဲ့ဒီမှာ White House မှာလာပြီးတော့လုပ်ပေးနိုင်မလားဆိုပြီးတစ်ထည့်ကိုကမ်းလှမ်းနေရှင်အဲ့ဒါတစ်ထည့်ကနေပြီးတော့ကျွန်တော်တို့ပြောပြီးတော့ဗောနော်အာကျွန်တော်တို့တွားလို့ဖြစ်တာဗော
ဒီ Sushi လုပ်ငန်းကိုဘယ်လိုစလုပ်ဖြစ်သွားလဲဆိုတဲ့အကြောင်းရောပြောပြပေးပါဦ
းSushi လုပ်ငန်းကိုစလုပ်ဖြစ်တာတော့အကိုရဲ့လူငယ်ရဲ့ရှစ်နှစ်လောက်တုန်းကကျွန်တော်အင်တာတားရယ်ဗောနော်ကျွန်တော်အင်တာတားကျွန်တော်အမျိုးသား Sushi လုပ်တယ်ကျွန်တော်တို့ New Jersey မှာနေကြတယ်အဲ့တော့သူနဲ့ကျွန်တော်အင်တာကြာပြီးတဲ့အခါမှာ Sushi စလုပ်ဖြစ်တယ်ဗောပြီးတော့ကျွန်တော်တို့ကဒီ Maryland ကိုပြန်Maryland ကိုပြောင်းလာကြတယ် New Jersey မှာ4နှစ်လောက်နေပြီးတော့ကျွန်တော်တို့ Sushi လုပ်ငန်းကိုလုပ်တယ်ပြီးတော့ Maryland ကိုပြောင်းလာတယ်ပြောင်းလာပြီးတဲ့အခါကျတော့ဒီဟိုဘောနော website တစ်ခုကနေပြီးတော့ဟိုအလောက်ခေါ်ရပေါ့နော်ဟို sushi လို့ sushi လို့တမားလို့ရပေါ့နော် restaurant တစ်ခုမှာပေါ့နော်အဲခေါ်တော့အဲ restaurant ကကိုရှာ restaurant ဖြစ်နေတယ်ပါတီမုံမှာပေါ့ Maryland party မုံမှာအဲ့မှာတွားပြီးရောအဲ့မှာတွားလို့ရင်းနဲ့ကျွန်တော်တို့ sushi နည်းနည်းဟိုဘယ်လိုခေါ်မလဲအရသာကောင်းတယ်ပေါ့နော်အရသာကောင်းတဲ့အခါကျတော့အခုကျွန်တော်အလုံးလုံးနေပြီးတတိယနေပြီးတော့ကျွန်တော်အလုံးလုံးပေးနိုင်မလားသူ့ရဲ့ site မှာဆိုပြီးတော့ကျွန်တော်လှမ်းတော့ကမ်းလှမ်းတဲ့အတွက်ကျွန်တော်သူ့ site မှာလုပ်ပေးနေရပေါ့အခုဆို၄နှစ်လောက်ရှိပေါ့အားလုံးပေါ့ sushi လောက်တယ်ဆို၈နှစ်လောက်ရှိပေါ့ရှင
်အမေရိကကဒီ sushi လုပ်ငန်းတွေထဲမှာတော့ဒါမြန်မာတွေတော်တော်များများဝင်ပြီးတော့ဟိုလုပ်နေကြတာတော့ကျွန်တော်တို့အမြဲတမ်းကြားနေရတာပေါ့လေဆိုတဲ့အခါမှာတချို့တွေလည်းအောင်မြင်တယ်မအောင်မြင်တဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ method တို့ရောအခုလုပ်ခဲ့တဲ့အတွေ့အကြုံအရကျတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုဘလောက်ထိအောင်မြင်မြင်လုပ်ခဲ့နိုင်တယ်လို့ထင်ပါလေ
ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီလုပ်ငန်းကတော်တော်လေးရောလေဟိုရှောင်ထွေးအောင်ပြောမှာကြက်ကြက်နဲ့ပြောမှာကျွန်တော်တို့မပြောရဘူးပေါ့နော်ဒါပေမဲ့တခုအကြံပေးချင်တာကလေဟိုကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ပေါ့နော်ကျွန်တော်အလုံးလုံးမယ်ဆိုလို့ရှိရင်ကျွန်တော်ခံယူချက်ကတော့အလုံးသမားလုပ်တယ်ပဲဖြစ်ဖြစ်ကိုယ်ပိုင် second try အဲ့လိုမျိုးပေါ့နော် small business တခုလုပ်မယ်ပဲဖြစ်ဖြစ်စင်နာထားပြီးလုပ်လို့ရှိရင်တော့အောင်မြင်မယ်လို့တော့ထင်တာပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကဟိုဘလို့ခေါ်မလဲဟိုအဓိကတော့ကိုယ်ရဲ့စင်နာပဲကိုကဟိုကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တထဲရှိမှာကျွန်တော်တို့အလုံးလုပ်တယ်လုံးလုံးလို့ရှိရင်ဒီအလုံးကတထဲရဲ့အလုံးတထဲအလုံးကိုကိုလို့ပေးရတယ်ပေါ့နော်လားသာယူပြီးလို့ပေးရသဘောမထားဘဲနဲ့ကိုအလုံးကိုနော်ကိုရဲ့စီးပွားရေးလုပ်ငန်းတစ်ခုလို့သဘောထားပြီးလုပ်ပေးရတဲ့အတွက်ကျွန်တော်ကတော့အမြင်နဲ့လို့တော့ထင်တယ်ရှင်
အမေရိကမှာဆိုလို့ရှိရင်ပေါ့လေတပိုင်းတိုင်းလုပ်ငန်းတွေလုပ်ကြတဲ့အခါမှာကိုရီးယားတွေဆိုလို့ရှိရင်ဒီမှာအဝိရှော်ဆိုင်တွေဖွင့်နေနောက်ဘီယန်နန်တွေဆိုလို့ရှိရင်ဇပင်ညှက်တာတို့ဒီခြေသေးလက်သေးအလှပြင်တာတို့အဲ့လိုလုပ်ငန်းတွေကိုလုပ်ကြတာပေါ့ဆိုတော့မြန်မာတွေကတော့ဆူရှီလုပ်ကြတယ်ဆိုပြီးတော့ရေဘူးရပြောလို့ရတာပေါ့လေဆိုတော့ဘာကြောင့်ဒီလုပ်ငန်းကိုရွေးချယ်ပစ်တယ်ထင်ပါလဲ
ဒီကျွန်တော်တို့ပတ်ဝန်းကျင်မှာဆိုလို့ရှိရင်ဆက်ရုံအလုပ်ရုံတွေရှိတယ်။ဒါပေမဲ့ဆက်ရုံအလုပ်ရုံတွေကပေးတဲ့လားစာနဲ့ဆူရှီလုပ်သမားတွေကရားရဲလားစာနဲ့ဆိုလို့ရှိရင်အရန်ကြီးကိုကွာဟောင်းမှုရှိရပေါ့နော်။အဲအားကြောင့်မလို့ဆူရှီလုပ်တော့ဥမာငါးလှိတက်ပြီးလှရဲ့လူလှိတက်ပြီးဆိုလို့ရှိရင်တော့လားစာတွေကပုံများတယ်ပေါ့နော်။ပြန်တဲ့ခွာတော့ဥမာလူပြိုလူလွတ်တွေရှိမယ်အိမ်တောင်တယ်ပေမဲ့တာသမီမရှိရလူတွေဆိုလို့ရှိရင်ဘယ်စိတ်ကခေါ်ခေါ်တိုက်တဲ့နေရာမှာသွားပြီးတော့သွားလို့လို့ရတဲ့အတွက်ပေါ့နော်ပို့ပြီးတော့အဆင်ပြေတယ်သူတို့ဆိုလို့ရှိရင်နေဖို့စားဖို့တွေအကုန်လုံးစီစဉ်ပေးထားတဲ့အတွက်လာစားအတတင်းကျန်တယ်လို့ထင်ကြတယ်ပေါ့နော
်ဆူရှီလုပ်ငန်းကိုတချို့တွေကတော့ဒီကုမ္ပဏီကနေပေါ့နော်ကိုပိုင်ဆိုင်ယူပြီးတော့လုပ်ကြတဲ့လူတွေလည်းရှိတယ်တချို့တွေကတော့ဒီဆိုင်မှာဝင်ပြီးတော့ဝန်ထမ်းအနေနဲ့လုပ်ကြတာမျိုးတွေလည်းရှိတယ်ဟိုမသိအနေနဲ့ရောဟိုဘယ်လိုပုံစံမျိုးလုပ်တာကဟိုကို့အတွက်အဆင်ပြေတယ်လို့ထင်ပါလဲ
အရင်တုန်းကတော့တော်တော်လေးကိုအဆင်ပြေကြတယ်ရှင်အရင်တုန်းကဆိုလို့ရှိရင်တော့ဆိုရှိကုမ္ပဏီတွေကလည်းနည်းနည်းပဲရှိတယ်အများကြီးမရှိသေးဘူးအမို့ဆိုင်တွေကလည်းနည်းနည်းပဲရှိတယ်ပြီးအချိုးအမြက်ကလည်းအများကြီးရတယ်အခုနောက်ပိုင်းကျတော့ဘလို့ဖြစ်လဲဆိုတော့ဆူရှိကုမ္ပဏီကအများကြီးဖြစ်လာတယ်ပြီးလို့ရှိရင်သူတို့ကပြန်ပေးတဲ့ percentage ကလည်းနည်းလာတယ်ပေါ့နော်ကြီးစည်းဝယ်တာနဲ့ဘာနဲ့ဆိုလို့ရှိရင်တော့ကိုယ့်တက်ကတိတ်မကြံဘူးပေါ့နော်အဲ့တော့ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်ကတော့ contract အလုပ်ကိုဟိုမလုပ်ချင်ဘူးပေါ့နော်အဲ့တော့အဲ့လိုကုမ္ပဏီတွေမှာသွားပြီးအလုပ်သမားဝင်လုပ်တဲ့အခါကျတော့ဘလို့ဖြစ်တဲ့အချိန်တန်လို့ရှိရင်လာကုန်လို့ရှိရင်ကိုယ့်တက်လာစာကြံမယ်တပတ်တစ်ခါပေးဆိုလို့ရှိရင်တပတ်တစ်ခါကြံမယ်ကိုယ့်တက်အကြည့်ဝရတယ်ပြီးလို့ရှိရင်ငါးသေးကြီးတာတို့ဒီနည်းရတဲ့ဈေးကြီးတာတွေကိုထည့်ပြီးစဉ်းစားကြရမလို့တဲ့အတွက်ကျွန်တော်တို့ကတော့အလုံးတမားလုံးနေတဲ့အခါကတော့ပို့ပြီးတော့အဆင်ပြေရလို့တော့ထင်တယ်ပေါ့နော်
အောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆွန်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတောက်ကြနေ့ညမှအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်ရရှိများခင်ဗျာလွန်ခဲ့တဲ့နှစ်2000လောက်ကမွေးဖွားခဲ့တဲ့ Jesus Christ ရဲ့မွေးနေ့ဖြစ်တဲ့ဒီဇင်ဘာ25ရက်နေ့ဟာခရစ်ယာန်တွေအတွက်တော့မြင့်မြတ်တဲ့နေ့တွင်းရဲ့ဖြစ်ပါတယ်ဘုရားသခင်ရဲ့ကိုစားလူလောကကိုကယ်တင်မဲ့သူအဖြစ်မွေးဖွားလာတဲ့ယေရှုခရစ်တော်ဟာဆင်းရဲတဲ့မိသားစုကနေချမ်းအေးလွန်းတဲ့ဆောင်းရာသီမှာဖွားမြင်လာတာပါရှေးခေတ်ခါကလေးကကမ္ဘာမြောက်ပိုင်းမှာနေကြသူတွေဟာညတာရှိတဲ့နေ့ရက်တွေကနေအလင်းအောင်ပူရတဲ့နေ့တာရှိတဲ့နေ့ရက်တွေကိုကူးပြောင်းတဲ့အချိန်မှာအခုလိုပျော်ပွဲရှင်ပွဲဆင်နွှဲတာလည်းဖြစ်ပါတယ်။ဒီဇင်ဘာ22ရက်နေ့တဝိုက်မှာတရုတ်နဲ့အရှေ့အာရှသားတွေဟာနှင်ဟောင်းမှဖြစ်ပျက်ခဲ့တာတွေကိုပြန်လည်ဆင်ခြင်အောင်မိတဲ့အနေနဲ့ရောဆောင်းတွင်းကိုဆက်ရောက်လာပြီးဖြစ်တာကြောင့်နေတာရှိတဲ့ရက်တွေစီပြန်လည်ဥတီသွားနေတဲ့ကဘာကြီးရဲ့ဖြစ်ပျက်ပြောင်းလဲပုံတွေအတွက်အထိမ့်အမှတ်အနေနဲ့ရောမိသားစုတွေအတူပြန်လည်စုံစည်းပြီးဒုံစီပွဲတော်ကျင်းပလေရှိပါတယ်။အီရန်မှာယေလ်ဒါပွဲတော်ဂျပန်မှာတူဂျီပွဲတော်တွေဟာနှစ်သစ်မှာကျန်းမာရေးအရာရောကံကောင်းမှုတွေရောစောင့်ကျဉ်လာစီဖို့ရည်ရွယ်ပြီးကျင်းပတာဖြစ်ပါတယ်ကျင်းပပုံကွဲပြားကြပေမယ့်လေမျှော်လင့်ချက်နဲ့အရာခက်သိမ်းကောင်းချီးတွေစောင့်ကျဉ်လာစီဖို့ရည်ရွယ်ကျင်းပကြတာပါခရစ်ယာန်တွေအတွက်ကတော့ရှင်းနှစ်ပေါင်းများစွာခရစ်တော်မွေးဖွားခြင်းကလေးကဆက်လို့ကဘာမြေမှာငင်းကြင်းကြီးနဲ့တူအပေါ်တူစေတနာရှိထားဆက်ဆံကြဖို့အချိန်ဖြစ်ပါတယ်နှစ်စဉ်နှစ်တိုင်းအခုလိုခရစ်မတ်အချိန်ခါမှာအားလုံးအနေနဲ့သတိပြုရမှာကတော့ကိုယ်မှာဘာတွေပိုင်ဆိုင်တယ်လဲဆိုတာထက်ကိုဟာဖခင်သခင်ရဲ့ယဉ်သွေးဖြစ်တယ်ဆိုတာကိုပါဒီလိုသတိပြုမိပြီးဆိုရင်တော့နှစ်သစ်မှာတကယ်စစ်မှန်တဲ့ငင်းကြင်းမှုကိုခံစားရမှာဖြစ်ပြီးပျော်ရွှင်စရာခရစ်မတ်အခါသမယလည်းဖြစ်မှာပါလို့သမရဒေါ်နယ်ထရမ့်ကပြောပါတယ်ဒီတိုင်းပြည်မှာချစ်ချင်းမေတ္တာတွေနဲ့လွှမ်းခြုံထားသလိုအတိုင်းအဆမရှိတဲ့မျှော်လင့်ချက်တွေနဲ့ရှင်သန်ရပ်တည်လို့ရတယ်ဆိုတာကိုကလေးငယ်တိုင်းသိအောင်ဆူတောင်းကြဖို့လေသမရထရမ့်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VO အမေရိကန်တန်ခါနေ2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်ထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း2နိုင်ထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်အင်္ဂါနေ့ညပိုင်းမှာတော့မြန်မာနဲ့ကမ္ဘာတစ်နှစ်တာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ်တိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလူသူတွေဆက်သွယ်ဖို့အချိန်ရှိသေးတဲ့အကြောင်းထပ်မံနှိုးဆော်ပါတယ်ရှင်အခုစီစဉ်ဆုံးမသက်ခင်မှာအင်္ဂါနေ့မနေ့ဖက်ထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးပါဦးမယ်ရှင
်။ဂျူးစလင်မှာငြိမ်းချမ်းမှုနဲ့ကိုရီးယားကျွန်းဆွယ်ရေးအပြန်အလှန်ယုံကြည်မှုတွေရနိုင်မှုပိုဟမ်မင်းကြီးဖရန်စစ်ကမနေ့တော့ကကြောက်ခဲ့တဲ့ခရစ်မတ်နေ့မှာဆန္ဒပြတိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေတိုးလာနေပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်တွစ်ဆုံညှိနှိုင်းမှုတွေပြန်ဆနိုင်လိမ့်မယ်လို့သူမျှော်လင့်နေအကြောင်းအဆုံးမှာတော့ညှိနှိုင်းမှုတွေကပဲအဖြစ်ကိုရှာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တက်ဒုံးကျည်စီစဉ်နဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြင်းငြမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိတဲ့အကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကရိတ်မှွက်ပြောဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေကိုဘယ်သူမှတွေ့မြင်လို့ကြမှာမဟုတ်တဲ့အကြောင်းရုရှားနိုင်ငံသားဝင်ကြီးကပြောဆိုခဲ့ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စကိုစီးရင်နီးနားနဲ့ချဉ်းကပ်ဖြေရှင်းတဲ့အစီအစဉ်မျိုးရှိမှာမဟုတ်ဘူးလို့သူမျှော်လင့်တယ်လို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအားလုံးကိုနေရာရင်းကိုအသေးချပြန်ရောက်ဖို့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့ကုညေလိုသားတွေကိုဝင်ရောက်လုတ်ကန့်ခွင့်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းတောင်းဆိုထားပါတယ်။ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ကတင်သွင်းခဲ့တဲ့အဲ့ဒီဆိုပါဒီဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုတ်ရဲ့ထွေထွေညီလာခံမှာဒီဇင်ဘာလ24ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မှာစစ်ဆင်ရေးလုပ်နေတာတွေကိုအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်တူခန့်ဖို့လဲတိုက်တွန်းထားတာပါ။တူရကီနိုင်ငံမှာအသစ်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့သဘောပဲလို့တူရကီရှေ့နေတွင်နိုင်ငံရေးသမားတွေကသတိပေးပြောဆိုနေပါတယ်။ပြည်သူတွေအနေနဲ့နှူးချစားရှိနေကြဖို့နဲ့လုံခြုံရေးအဖွဲ့တွေကိုဖွဲ့စည်းထားကြဖို့လည်းသူကတိုက်တွန်းနေပါတယ်။တနင်္လာနေ့တွေကထုတ်ပြန်လိုက်တဲ့အဲ့ဒီအရေးပေါ်ကြေညာချက်ဥပဒေသစ်ဟာ2016ခုနှစ်ဇူလိုင်လတုန်းကအာဏာသိမ်းမှုကြံစည်မှုကိုတားမြစ်ခဲ့တဲ့ရက်သူရက်သားတွေအတွက်ပြစ်ဒဏ်ကခင်းလွှတ်ခွင့်ပေးခဲ့တာပါ။
အင်္ဂါနေ့နဲ့နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ပြောပြသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှုကရှားဖောင်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်အင်္ဂါနေ့ညနေဘက်6:00ခွဲကနေထုတ်9:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.